ဒီကွက်စနစ်ကျင့်သုံးနေဆိုပေမဲ့မြန်မာနိုင်ငံမှာပုဂ္ဂလိကလုပ်ငန်းတွေစီးပွားရေးလုပ်ရတာခက်ခဲကြောင်းသုံးသပ်တဲ့ Doing Business 2014ကဘာပါအစည်းအဝေးထွက်လာပြီးမကြာမီမှာအာဆီယံသုတေသနဌာနရဲ့ ASEAN SME Policy Index ထွက်လာပါတယ်။ဩဂုတ်လနောက်ပိုင်းရောက်တော့ Unlocking the Potential ဆိုတဲ့မြန်မာပြည်ဆိုင်ရာအစည်းအဝေးကို ADB အရှဖွံ့ဖြိုးရေးဘဏ်ကထုတ်ဝေလိုက်ပါတယ်။ဒီစင်ကစား၃ခုစလုံးမှာတူညီနေတဲ့အချက်ကအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေမြန်မာပြည်မှာရှင်သန်ကြီးထွားဖို့ခက်ခဲကြောင်းသုံးသပ်ထားတာဖြစ်ပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းအထွန်းအားဆုံးနိုင်ငံဟာစင်ကာပူဖြစ်ပြီးမလေးရှားကဒုတိယ၊ထိုင်းနဲ့အင်ဒိုနီးရှားကတတိယ၊ဖိလစ်ပိုင်ကသတုတ္ထ၊ဗီယက်နမ်ကပြင်စမဖြစ်ပါတယ်။ဘရူနိုင်း၊မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားကတော့အာရှဖြားမြနှုံအောက်မှာရှိနေပါတယ်။ဒီချင်းလေးကိုအောက်ကလနောက်ပိုင်းနေပြည်တော်မှာကျင်းပတဲ့အသေးစားအလတ်စားလုပ်ငန်းကော်မတီအစည်းအဝေးကလည်းအတိအမှတ်ပြုပါတယ်။တက်ဆာယာအာနာပိုင်းကိုလက်ထိုးရလို့ကုန်ကြမ်းစီကြီးမြင့်တာဟာလည်းအသေးစားအလတ်စားစီးပွားရေးလုပ်ငန်းမတိုးတက်နိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။ဆိုရှယ်လစ်စီးပွားရေးကျင့်သုံးခဲ့တဲ့စစ်တပ်ဟာ1988မှာအာနာသိမ့်ပြီးဈေးကွက်စီးပွားရေးကျင့်သုံးမယ်လို့ဆိုပါတယ်။ဒါပေမဲ့ဈေးကွက်မှာအဓိကကျတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားရေးကိုလစ်လျူရှုထားပြီးစီအိုစုအတိုင်းဝိုင်းရဲ့အကျိုးစီးပွားကိုမြင့်တင်ပါတယ်။ဆိုရှယ်လစ်ခေတ်ကုန်ပိုင်းမှာနိုင်ငံပိုင်စက်မှုလုပ်ငန်း600ရှိခဲ့ပေမဲ့ဈေးကွက်စနစ်ကျင့်သုံးလို့10နှစ်ကျော်ကြာလာတော့နိုင်ငံပိုင်လုပ်ငန်း1200ရှိလာတယ်လို့ယိုရှိဟီရိုကုတိုရဲ့စာတမ်းမှာဖော်ပြပါတယ်။နိုင်ငံပိုင်လုပ်ငန်းများလေလေသက်ဆိုင်ရာဝန်ကြီးဌာနတွေအလွဲသုံးစားလုပ်လို့ကောင်းလေလေဖြစ်နေပါတယ်။ပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ့်အချိန်မှာစစ်အစိုးရအာဏာပြပြီးဆွေမျိုးသားချင်းနဲ့ခရိုနီကိုသာဦးစားပေးတာမို့လုပ်ငန်းအများစုဟာမကြီးထွားနိုင်ပဲဖြစ်နေပါတယ
်မဆလာခင်26နှစ်နဲ့စီအစိုးရခင်23နှစ်မှာတည်ထောင်ခဲ့တဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့အခါမှာစီအုပ်စုပိုင်စီးပွားရေးလုပ်ငန်းနဲ့ခရိုနီအတိုင်းအဝိုင်းလက်ထဲရောက်သွားပါတယ်ဘူချုံပူကြီးတွေနဲ့နှီးဆိုင်ရင်နှီးဆက်တယ်လို့စီးပွားရေးအကျိုးအမြတ်ခံစားကြရပါတယ်ရုရှားနိုင်ငံမှာဆိုရှယ်လစ်ကိကုံတဲ့အခါကရေရှင်တထေးတစုပေါ်ထွက်လာတယ်လို့မြန်မာပြည်မှာလဲဆိုရှယ်လစ်ကနေကုန်းချုပ်တဲ့အခါကရီချေဘိုးချုပ်နဲ့ခရိုနီတွေပေါ်ထွက်လာပါတယ်။ဒါကြောင့်ကောင်းကောင်းကောင်းွယ်ပုံမှန်လုပ်ဖို့ခက်ခဲနေပါတယ်။စီးပွားရေးလမ်းစဉ်မှန်ကန်ဖို့စီးပွားရေးတည်ငြိမ်ဖို့တရားဥပဒေခိုင်မာဖို့တည်တာမြင်တာဖို့အလုံသမားကျွမ်းကျင်ဖို့အခြေခံအဆောက်အအုံကောင်းမွန်ဖို့စစ်အစိုးရက23နှစ်မှာမလုံဆောင်နိုင်ခဲ့တာထင်ရှားနေပါတယ
်။ရေရှည်စီးပွားရေးတိုးတက်ဖို့နဲ့ဆင်းရဲမှုနယ်ပါးကြီးတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်သန်ကြီးထွားဖို့အရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလုပ်ငန်းရှင်သန်ဖို့မြန်မာပြည်မှာအခက်ဆုံးဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့ Doing Business 2014မှာဖော်ပြပါတယ်။စီးပွားရေးလုပ်ငန်းစတင်မှတည်တဲ့အခါ189နိုင်ငံမှာမြန်မာကအခက်ဆုံးဖြစ်နေပါတယ်။မလေးရှားမှာ6ရက်နဲ့လုပ်ငန်းစလုပ်နိုင်ပေမဲ့မြန်မာမှာ82ရက်၊လာအိုမှာ62ရက်ကြာတယ်လို့ဖော်ပြပါတယ်။လုပ်ငန်းအတွက်ငွေချေးတဲ့အခါမှာလည်းမြန်မာပြည်မှာအခက်ဆုံးဖြစ်ပြီးမလေးရှားမှာအလွယ်ဆုံးဖြစ်ပါတယ်။သွင်းကုန်ပို့ကုန်မှာအာဆီယံပြန်မျှနှုန်းထက်မြန်မာကပိုပြီးကျနေပါတယ်။ရုံးလုံနီးလုံထုံးအဆင့်ဆင့်မှာကြန့်ကြာနေတာကိုလက်ထိုးပြီးကြော်လွှားရတဲ့အတွက်လုပ်ငန်းရှင်တွေအကုန်အကျပိုများလာပါတယ်
။စီးပွားရေးမှာအငင်းပွားကြပြီးအမှုဖြစ်ရင်တရားရုံးကမှန်ကန်စွာအလင်းအမြန်ဖြည့်ဖြင်းပေးဖို့လိုပါတယ်။သဘောတူချက်ဖောက်ချက်ရင်တရားရုံးကိုအားကိုးနိုင်မှစီးပွားရေးလုပ်နိုင်ပါလိမ့်မယ်။ဒီနေရာမှာလည်းမြန်မာပြည်ဟာအညံ့ဆုံးပဲလို့ကမ္ဘာ့ဘဏ်အစိုးရကစားမှပေါ်ပြပါတယ်။ငွေပေးချေဖို့ပြက်ကွက်မှုကိုတရားစွဲရင်3နှစ်ကျော်ကြာနိုင်ပြီးအစဉ်ပေါင်း45ဆင့်ကျော်လွှားရပါလိမ့်မယ်။ကုန်ကျစရိတ်ကရက်စရာရှိတဲ့ငွေရဲ့90ရာခိုင်နှုန်းဖြစ်နေလို့ငွေကုန်လူပန်းဖြစ်နေပါတယ်။တရားမစွဲဘဲရက်တလောက်တောင်းယူတာကမှတရားလိုအတွက်တွက်ချေကိတ်တယ်လို့ဖြစ်နေပါတယ်။စီးပွားရေးလုပ်ရမှာကြုံတွေ့ရတဲ့အခြေဆုံးပြဿနာတွေကို World Economics Forum ကစာရင်းလုပ်တဲ့အခါမှာငွေချေးနိုင်မှု policy ပြောင်းလဲမှုအခက်အခဲလိုက်စားမှုနဲ့ကြွကျင်လုပ်သားရှားဖို့မှုစတာတွေကိုအဓိကပြဿနာအဖြစ်ပေါ်ပြပါတယ်။မြန်မာပုဂ္ဂလိကလုပ်ငန်းနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုကြည့်ရတာတခုမှအားရစရာမရှိပါဘူး။ဒီလိုအခက်အခဲတွေရှိပေမဲ့တရုတ်လုပ်ငန်းရှင်တွေကတော့သူနည်းသူဟာနဲ့အလုပ်ဖြစ်နေပုံရပါတယ်။စီအိုစုခရိုနီနဲ့တရုတ်လုပ်ငန်းရှင်တွေသာစီးပွားရေးအဆင်ပြေကြပြီးတာမန်ပုဂ္ဂလိကလုပ်ငန်းတွေဟာရှင်သန်ကြီးထွားဖို့ခက်ခဲနေပုံရပါတယ်ခင်ဗျာ။